ရှေ့တီမောနိုင်ငံမှာအင်္ဂါနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလတ်အရာအရှေ့တီမောလွန်မြောက်ရေးခေါင်းဆောင်ဟောင်းဟိုဆေးရာမုတ်ဟိုဂျာဟာဒုတိယအကြိမ်သမရဖြစ်လာမဲ့အလားအလာရှိနေပါတယ်ဘုဒ္ဓဟူးနေ့ပနာမမဲရီတွဲမှုရလတ်တဲ့အရာအသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဟိုဆေးရာမုတ်ဟိုဂျာကမဲရီအတွက်60ရာခိုင်နှုန်းကျော်ရရှိထားပါတယ်သူရဲ့ပြိုင်ဘက်လက်ရှိသမရဖရန်စစ္စကိုဂူတာရက်စ်ကမဲရီအတွက်38ရာခိုင်နှုန်းရရှိထားပါတယ်ပြီးခဲ့တဲ့လတဲ့ကသမရရွေးကောက်ပွဲပထမတစ်ကြိမ်ကျင်းပခဲ့တဲ့ကရာမို့စ်ကမဲရီအတွက်46ရာခိုင်နှုန်းရရှိခဲ့ပါတယ်သမရဂူတာရက်စ်က22ရာခိုင်နှုန်းကျော်ပဲရရှိခဲ့ပါတယ်ဘသူမှမဲရီအတွက်50ရာခိုင်နှုန်းကျော်မရတဲ့အတွက်ဒုတိယကြိမ်ရွေးကောက်ပွဲထပ်လုပ်ခဲ့တာဖြစ်ပါတယ်ရှင်ပြိုင်သူသမရလောင်းနှစ်ဦးစလုံးဟာအရှေ့ဒီမောအင်ဒိုနီးရှားလက်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်ခဲ့တဲ့ခေါင်းဆောင်ဟောင်းတွေဖြစ်ကြပါတယ်သမရဖရန်စစ်ဂူတာရက်စ်ဟာလက်နက်ကင်ပျောက်ကြားခေါင်းဆောင်တူဖြစ်ခဲ့ပါတယ်ရာမို့စ်ကတော့အင်ဒိုနီးရှားနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ပါတယ်အဲ့ဒီအတွက်ကက်သလစ်ဘုန်းတော်ကြီးကာလော့စ်ဘီလိုနဲ့အတူတွဲပြီးနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်